ိုင်းနိုင်ငံဒီကန်ချနာပူရီပြည်နယ်ကြံဆိုင်ခင်းထဲမှာချုံနှောင်ခိုင်းစီခံရတဲ့မြန်မာနိုင်ငံသား14ဦးကိုအတင်းအဓမ္မအလုပ်ခိုင်းစီခဲ့တဲ့ကြံငင်းပိုင်ရှင်နဲ့ရွာသူကြီးအပေါင်းဝင်လူ9ဦးကိုတရားစွဲဆိုအရေးယူလိုက်ကြောင်းထိုင်းရဲချုပ်ကမေလ9ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးအေးမှကသတင်းပေးပို့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကချနာပူရီပြည်နယ်ကနေမြေကန်ရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေဟာကြံငင်းထဲမှာအတင်းကျပ်အလုပ်ခိုင်းစေခံရပြီးပိတ်လောင်ခံထားရတဲ့မြန်မာနိုင်ငံသား14ဦးကို2023ခုနှစ်မတ်လ6ရက်နေ့ကကယ်တင်ခဲ့တာဖြစ်ပါတယ်။ကန်ချနာပူရီပြည်နယ်အတွင်းကနွားချံမှာအလုပ်ရမယ်ဆိုပြီးပွဲစားကခေါ်ဆောင်သွားပြီးတဲ့နောက်တကယ်တော့အဲ့ဒီအလုပ်သမားတွေကိုကြံစိုက်ခင်းစီကိုပို့ပေးခဲ့ပါတယ်။အလုပ်ရှင်ကလည်းအလုပ်သမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုသိမ်းဆည်းထားပြီးလုပ်အားကမပေးဘဲတနက်နဲ့ချင်းချောက်တာရိုက်နဲ့ညှင်းမနှံတာတွေရှိလာကြောင်းအလုပ်သမားတွေကလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါ။အဲ့ဒီနောက်အလုပ်သမား14ယောက်ကိုလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကနေမြေကန်အာဏာပိုင်နေတဲ့သူတွားရောက်ကယ်ဆယ်ခဲ့ရပါတယ်။ကြံငင်းပိုင်ရှင်ဟာမြန်မာအလုပ်သမားတွေကိုလုပ်အားကလစာအနှဲငယ်သာပေးပြီးတနေ့ကုန်ကြံခုတ်ခိုင်းခဲ့တဲ့အပြင်မြန်မာနိုင်ငံသားတွေကိုတနက်ပြချင်းချောက်ပြီးရိုင်းနဲ့နှိပ်စက်မှုတွေကျူးလွန်နေတာဖြစ်ပါတယ်။မြန်မာအလုပ်သမားပွဲစားတွေကလက်ကကောင်းကောင်းပေးမယ်ဆိုပြီးမလုံးပေးခေါ်လာပြီးတဲ့နောက်သူတို့တွေဟာတကယ်တမ်းမှာတပတ်ကိုလုပ်အားကဘတ်ငွေ900သာရရှိပြီးနိုင်ငံကူးစာရွက်စာတမ်းတွေကိုလည်းတက်တန်းမတိုးပေးဘဲနဲ့သိမ်းယူထားခဲ့တာခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေကိုကယ်တင်ပေးပြီးတဲ့နောက်မေလ9ရက်နေ့မှာတော့အမှုမှာပါဝင်ပတ်သက်နေသူ5ဦးကိုတရားစွဲဆိုအရေးယူခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားလူပွဲစားတဦးလည်းပါဝင်ပါတယ်။အခုလိုအရေးယူခဲ့တာနဲ့ပတ်သက်ပြီးထိုင်းရဲချုပ်ဆူရချေဟဖန်ကသတင်းစာရှင်းလင်းပွဲလုပ်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။နာဖွဲ့တဲ့ဒီကံမှုကံကျဲပါတဲ့ဒီကံမှုကအမိုက်ချပ်ဦးသမီးကြီးအားရလဲအောင်နော်ဆိုပါတဲ့ကံကောင်း
အခုလိုအရေးယူခဲ့တာဟာထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလစ်လျူမရှုထားဘဲနဲ့အမှန်တကယ်အရေးယူဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။ထိုင်းအစိုးရအနေနဲ့နိုင်ငံတွင်းမှာအခုလိုအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေလူကုန်ကူးမှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုတွေကိုလည်းကျွန်တော်တို့ခံနေရပါတယ်။အခုဆိုရင်ထိုင်းအစိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအိန္ဒိယချင်းနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုသွားပါတယ်။အဲ့ဒီထဲကအလုပ်သမား9ယောက်ကတော့အလုတ်လောက်တာ3လလောက်တာကြာသေးပြီးတခြားအလုတ်သမား6ယောက်ကတော့အဲ့ဒီနေရာမှာအလုတ်လောက်တာတစ်နှစ်ကျော်ကြာသွားပြီဖြစ်သလိုအလုတ်လောက်ခွင့်စာရွက်စာတမ်းတွေကိုအလုတ်ရှင်ကသိမ်းဆည်းထားတဲ့အတွက်ထွက်ပြေးလို့မရဖြစ်ရတယ်ဆိုပြီးထွက်ဆိုကြပါတယ်ရှင်။